ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့88မျိုးဆက်ခေါင်းဆောင်ဦးမင်းကိုနိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဟာမကြာခင်မြန်မာနိုင်ငံကိုခီးစတင်တော့မဲ့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မြန်မာအစိုးရကိုတွန်းအားပေးမယ်ဆိုတဲ့ကတိတွေရရှိခဲ့ကြောင်းသိရပါတယ်။ဒီ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုဂျင်မီကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထိုက်ကအပြည့်စုံကိုပြောပြမှာပါ။
ဩစတြေးလျနိုင်ငံမှာရောက်ရှိနေကြတဲ့88မျိုးဆက်ခေါင်းဆောင်တွေရဲ့ခီးစဉ်နောက်ဆုံးနေ့ဒီကနေ့မှာတော့ပတ်သမြို့ကမြန်မာမိသားစုတွေနဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခဲ့ကြပါတယ်။ခီးစဉ်အတွင်းမှာဩစတြေးလျနိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံမှုကနေမြန်မာဒီမိုကရေစီအရေးအတွက်ဩစတြေးလျဘက်ကမြန်မာအစိုးရကိုတွန်းအားပေးပါမယ်ဆိုတဲ့ကတိကဝတ်ရခဲ့ပါတယ်လို့တွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့88ခေါင်းဆောင်တဦးဖြစ်သူကိုချင်းမီကပြောပါတယ်။အဲ
ဒီကတော့ကျွန်တော်တို့နိုင်ငံရေးဝင်ကြီးကကျွန်တော်မကြခင်မှာပွားယူပြီးသွားပါလိမ့်မယ်နော်ကျွန်တော်မှာပြီးပြီးသွားမယ်သွားပြီးတော့ဒီမှာသွားခင်မှာနောက်အစိုးရလည်းအသိဖြစ်တဲ့ကကြတော့ကျွန်တော်မှာပြီးရဲ့လက်ရှိအခြေအနေကိုသိချင်တာပါသိချင်တဲ့အတွက်ကျွန်တော်တို့သူ့ဘက်ကလည်းဟိုမေးခွန်းထုတ်တာရှိပါတယ်နောက်ကျွန်တော်ဘက်ကလည်းအကြံပြုတာရှိပါတယ်ဒီကတော့အော်စတြေးလျနိုင်ငံနေနဲ့ကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုမှာဆင်ခြင်မတဲ့ထောက်ခံခဲ့တဲ့နိုင်ငံတစ်ခုနော်ကျွန်တော်ရဲ့ရည်ရည်ချက်မိတ်ဆွေနိုင်ငံတစ်ခုဖြစ်တယ်အလားတူပဲကျွန်တော်တို့အလားအော်စတြေးလျမှာရောက်နေတဲ့ကျွန်တော်တို့မြန်မာဒီမိုကရေစီအားကြီးနေပါဝင်မြန်မာနိုင်ငံသားတွေကိုအထူးလည်းစောင့်ရှောက်ထားတာကိုကျွန်တော်ကြည့်နေတဲ့အကြောင်းနောက်မှလည်းကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုမှာပါဩစတြေးလျနေပြီးတော့ဒီဒီမိုကရေစီဘက်တော်သားတွေဘက်ကနေပြီးတော့အရင်လိုပဲဟလားနေနဲ့အားနဲ့ထောက်ခံတော့ဘူးလေကျွန်တော်ဘက်ကတိုက်တွန်းပါလေနောက်ဩစတြေးလျအစိုးရဘက်ကလည်းဒီဒီမိုကရေစီရဲ့အရေးအတွက်ဒီကျွန်တော်တို့နဲ့အတူအမြဲတမ်းရှိနေမယ်ဆိုတဲ့အကြောင်းပေါ့နောက်မြန်မာပြည်ကြီးရင်တောင်းလိုက်တဲ့ပတ်သက်ပြီးဒီနေ့တမ်းမကြီးကိစ္စတွေမှာသူဟိုပါဝင်နေဆိုတဲ့အကြောင်းပေါ့နောက်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ကြလို့ဒီလာဒီမှာဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်။ဒီမှာဒီဒီမိုကရေစီနဲ့ကြောင်းလေးမှာအဲ့ဒါဒီဆိုအနေနဲ့ဒီပုံမှန်ပြီးလောက်ဆောင်သွားနိုင်ဖို့အတွက်ဩစတြေးလျဆိုအနေနဲ့တိုက်တွန်းမယ်ဆိုတဲ့အကြောင်းကိုပြောဖို့ပြောပါတယ
်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးအပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နယ်ပါမြန်မာဒီမိုကရေစီအရေးဆွေးနွေးနိုင်ကြတာမို့ဒီခီးစဉ်ကအကျိုးရှိတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒါဩစတြေးလျဆိုအဆက်ဆက်ကကျွန်တော်နဲ့ရင်းနှီးတဲ့ဟိုဆက်ဆံရေးရှိပါတယ်။နော်ကျွန်တော်တို့ဩစတြေးလျဆိုတာမူဝါဒတစ်ခုချမှတ်မယ်ဆိုလို့ရှိရင်လည်းဖြစ်ဖြစ်တခုခုကိုတို့ဟိုဩစတြေးလျဆိုတာနေနဲ့သုံးဖြတ်ချင်တာပဲဖြစ်ဖြစ်ကျွန်တော်နဲ့အနေနဲ့တူဆုံဆွေးနွေးကြကျွန်တော်အကြံဉာဏ်ယူတာရှိပါတယ်နော်ဒါကတော့အဆက်ဆက်ပါအခုကတော့ကျွန်တော်တို့ကနိုင်ငံရေးဝန်ကြီးနဲ့သူ့နိုင်ငံမှာလာပြီးတော့တိုက်ရိုက်တွေ့ခွင့်ရတယ်ကျွန်တော်တို့ပြောဆိုခွင့်ရတယ်ဆိုတဲ့အတွက်အလားတူပဲကျွန်တော်တို့ကအစိုးရရဲ့မဟုတ်ဘဲနဲ့ပါလီမန်ဘက်ကကျွန်တော်ကိုယ်စားလှယ်ပြီးကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တင်ပြခွင့်ရတယ်ဆိုတဲ့အတွက်ကျွန်တော်တို့ဒီဒီမိုကရေစီအားစုဒီနယ်နောက်ပြီးတော့ဒီမိုကရေစီရရှိရေးဒီမိုကရေစီရရှိနေပြည်ထောင်စုရဲ့အတွက်ကတော့ဟိုအရင်ကတည်းကပို့ပြီးတော့အကျိုးဖြစ်ထုံးမှလို့ကျွန်တော်ပြောလည်ပါတယ်
ဒါအပြင်ခီးစဉ်အတွင်းစစ်တနီနဲ့ပတ်မျိုးတို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံပြီးမြမအရေးပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတစ်ခုကိုလည်းဖြေရှားနိုင်ခဲ့တယ်လို့သူကပြောပါတယ
်။ကျွန်တော်တို့ဒါရက်လက်၃ခုထွက်တယ်ပေါ့ဗျာ။နံပါတ်၁ကတော့ကျွန်တော်တို့ဟလာနှစ်ပေါင်း၂ဆကျော်ကင်းကွန်နေတယ်ကျွန်တော်တို့ရဲ့လုပ်ဖို့ကံပတ်ကြီးနော်။အဲ့ဒါကြီးကျွန်တော်တို့ပြန်ပြီးဆုံပြရတယ်။နောက်ဒုတိယချက်ကတော့ပါလဲဆိုတော့ကျွန်တော်တို့အဲရောက်တဲ့လူတိုင်းမှရှိတဲ့ကျွန်တော်တို့မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့အခါမှာအားလုံးဟာဒီမိုကရေစီရရှိရေးအတွက်ဆရာထက်သန်နေတယ်ဆိုတဲ့အချက်ကိုကျွန်တော်တွေ့ရတယ်။အဲဒီဆရာထက်သန်မှုနဲ့အတူအလားသူတို့ဘယ်နေရာနေဘလို့ပူပေါင်းပါဝင်နိုင်ရမလဲဆိုတဲ့သူရဲ့အလားဆန္ဒတွေကိုလည်းကျွန်တော်တို့တစ်ခဲနဲ့ကျွန်တော်မြင်ရတယ်။ဒါဒီအချက်ကိုကျွန်တော်ရပါတယ်။နောက်တတိယအချက်ကတော့ဗာလဲဆိုတော့ရှေ့ဆက်သွားမဲ့လုပ်ငန်းရှင်တွေမှာဒီအော်စတြေးလျမှာရှိတဲ့ဟလားဒီမြန်မာမိသားစုအတိုင်းဝိုင်းကြီးကနေကဒီချာကျွန်တော်တို့ကိုယ့်ရဲ့တပွဲဖြည့်ဆက်ပြီးတော့ကျွန်တော်တို့ပြည်တွင်းနဲ့ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီရရှိရေးအတွက်အင်တာအားကောင်းတဲ့ထောက်ကူဖြစ်မယ်ဆိုတာကိုလည်းအဲ့ဒီအကျိုးမြတ်ကိုလည်းကျွန်တော်တို့မြင်ရပါတယ
်။88မျိုးဆက်တို့ရဲ့အခုဩစတြေးလျခီးစဉ်မှာတော့88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းကိုနိုင်ကိုချင်းမီနဲ့ဥကိုကိုကြီးစမ်းချောင်းတို့ပါဝင်ခဲ့ကြပြီးမနေ့ပြန်ဇွန်လ23ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။